ပင်လယ်ရစ်နိုင်ငံရဲ့လူနေထူထပ်တဲ့အနေပိုင်းဒေသကိုဆိုက်ကလုန်းမုန်တိုင်းဥတီလာနေပြီးမုန်တိုင်းလမ်းကြောင်းမှာရှိတဲ့လူပေါင်းသိမ့်ချီပြီးဘေးလွတ်ရာရွှေ့ပြောင်းထားပြီးအနည်းဆုံး2ဦးသေဆုံးကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ပင်လယ်ပင်လယ်အော်အတွင်းကဘာဆန်ချကျွန်းမှာရွှေ့ပြောင်းထားတဲ့ရိုဟင်ဂျာဒုက္ခသည်3,000လောက်ကိုတော့အိမ်တွင်းမှာပဲနေကြဖို့လဲတိုက်တွန်းထားပါတယ်။တနအီကိုအမြင့်ဆုံး၄တိုင်လုံး55မိုင်နှုန်းနဲ့စီထရန်ဆိုက်ကလုန်းမုန်တိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းခပူပါရာမြို့အနီးကုန်းတွင်ပိုင်းကိုအင်ကန်နဲ့မနက်ပိုင်းမှာဝင်ရောက်မယ်လို့ဘင်္ဂလားဒေ့ရှ်မိုးလေဝသတာဝန်ရှိသူတွေကခန့်မှန်းထားပါတယ်။မုန်တိုင်းဒီရေကပုံမှန်ထက်10ပြေလောက်ထိမြင့်တက်နိုင်ကြောင်းခန့်မှန်းထားတာကြောင့်လူပေါင်းတန်းချီနေထိုင်တဲ့ဒေသတွေရေမြုပ်သွားနိုင်တဲ့ကိစ္စကအာနာပိုင်းတွေအတွက်အဆိုးရိမ်ဆုံးကိစ္စဖြစ်ပါတယ်ရှင်။